နေညကစတင်လိုက်တဲ့ Republican Party ရဲ့နိုင်ငံလုံးဆိုင်ရာပါတီညီလာခံမှာသမ္မတဒိုနယ်ထရမ်ကကိုရိုနာဗိုင်းရပ်စ်ကပ်ရောဂါနဲ့စီးပွားရေးအကျပ်အထည်ဆိုင်ရာသူ့ရဲ့ကင်တွယ်ဆောင်ရွက်ပုံတွေကိုကာကွယ်ပြောဆိုရဟာဒုတိယတက်တန်အနိုင်ရရေးအဓိကကိစ္စတွေဖြစ်နေတဲ့သဘောမျိုးပြောဆိုသွားပါတယ်
။ Biden the other day said no he shut it down. He'd listen to some guy say.
ဘာရန်ကတော့စီးပွားရေးလုပ်ငန်းတွေရပ်မယ်လို့ပြောနေပါတယ်။ကျွန်တော်လက်ထက်မှာတော့အလောက်ကန်တစ်တွေဆန်ချိန်တင်တိုးလာပါတယ်။သုံးလအတွင်းဒီလောက်များတဲ့လူတွေအတွက်အလောက်ကန်ဖန်တီးပေးနိုင်ခဲ့တာမျိုးဘရုံးကမှမရှိခဲ့ပါဘူးလူကိုယ်တန်အတွက်အလောက်ကန်တွေဖန်တီးပေးခဲ့တာပါအခုလဲအစုရှယ်ယာဈေးကွက်တွေစံချိန်တင်မြင့်တက်လာအောင်လုပ်ဖို့အစဉ်သင့်ဖြစ်နေပါပြီလို့သမ္မတထရမ့်ကပြောဆိုသွားတာပါရုပ်မြင်သံကြားကနေတိုင်းနိုင်ငံလုံးကိုထုတ်လွှင့်တဲ့ Republican Party ညီလာခံပထမဆုံးညမှာတော့ကျန်းမာရေးဝန်ထမ်းတွေကိုသမ္မတအင်ပီရိုမှာတွေ့ဆုံနှုတ်ဆက်တာကိုတွေ့ရပါတယ်သမ္မတထရမ့်ရဲ့ကယောဂကိုက်တွဲဆောင်ရွက်ပုံအပေါ်အမေရိကန်အတော်များများရဲ့အမြင်နဲ့မတူဘဲဒီကျန်းမာရေးဝန်ထမ်းတွေကချီးမွမ်းပြောဆိုခဲ့တာပါAmerican John Hopkins တက္ကသိုလ်စစ်တမ်းအရအမေရိကန်မှာကိုရိုနာဗိုင်းရပ်စ်နဲ့သေဆုံးသူ 39,000 ကျော်ရှိပြီးတော့ကမ္ဘာမှာအများဆုံးပါဒုတိယတက်တမ်းအတွဲပြန်အရွေးခံရရေးစိန်ခေါ်မှုတစ်ခုဖြစ်တဲ့ကယောဂါကိုပပျောက်သွားအောင်လုပ်မယ်လို့လည်းသမ္မတထရမ့်ကပြောဆိုခဲ့ပါတယ်သမ္မတထရမ့်တွေးခဲ့သူတွေဟာကယောဂါကာကွယ်ရေးနှာခေါင်းစည်းတက်ဖို့နဲ့လူအချင်းချင်းခက်ခွာနေဖို့ဆိုတော့ကျန်းမာရေးတာဝန်ရှိသူတွေရဲ့အကြံပြုချက်ကိုလိုက်နာခြင်းမရှိတာကိုလည်းတွေ့ရပါတယ်တခါပြည်ပမှာအချင်းကြခံခဲ့ရပြီးတော့တန်တမာရင်းနီလာနဲ့ပြန်လွတ်လာတဲ့အမေရိကန်နိုင်ငံသားဒါဇင်ဝက်လောက်ကိုလည်းတမနာထရမ့်ကအင်ပီရိုမှာတွေ့ဆုံခဲ့ပါတယ်